တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးဟာမဲခေါန်လန်ချမ်အစီဝေးတက်ဖို့အတွက်မြန်မာနိုင်ငံပကံညောင်ဦးကိုဆဲရောက်လာပြီလို့ဒေတာပြင်သတင်းတွေအရသိရပါတယ်။ခုနှစ်ကြိမ်မြောက်ကျင်းပတဲ့မဲခေါန်လန်ချမ်ပူပေါင်းဆောင်ရည်အစီဝေးကိုမြန်မာနိုင်ငံကအရှင်ဖြစ်တဲ့လက်ခံကျင်းပတာဖြစ်ပြီးတော့တရုတ်နိုင်ငံရဲ့ဝန်ကြီးဟာဒီအစီဝေးကိုပူတဲဥဆောင်ဆီဝေးသွားမယ်လို့သိရပါတယ်။တခြားမဲခေါန်မျိုးဝါနိုင်ငံတွေဖြစ်ကြတဲ့ Vietnam, Thai, Laos, Cambodia နဲ့မြန်မာနိုင်ငံကနိုင်ငံရဲ့ဝန်ကြီးတွေကလည်းဒီအစီဝေးကိုတက်ရောက်ဖို့ရှိနေပါတယ်။မြန်မာနိုင်ငံကိုရောက်လာတဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးအဒီနဲ့ဒီမြန်မာစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံဖို့ရှိမရှိဆိုတာမသိရသေးပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းတရုတ်နိုင်ငံဘက်ကအကြီးဆုံးတာဝန်ရှိသူတူမြန်မာနိုင်ငံကိုလာရောက်တာလည်းဒါပထမဆုံးအကြိမ်ဖြစ်ပါလေ။မက်ခေါန်လန်ချန်ပူအောင်ဆောင်ရည်အစီအစဉ်ကို2016ခုနှစ်ကစတင်ခဲ့တာဖြစ်ပြီးတော့ဒေသတွင်းဖွံ့ဖြိုးတိုးတက်ရေးအတွက်ပူပေါင်းဆောင်ရွက်ဖို့ရည်ရွယ်တာဖြစ်ပါလေ။အခုမက်ခေါန်လန်ချန်ပူပေါင်းဆောင်ရည်အစီအစဉ်ကိုတော့ဇူလိုင်လ2ရက်နေ့ကနေပြီးတော့9ရက်နေ့ထိကျင်းပသွားဖို့ရှိတယ်လို့သိရပါရတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးရဲ့ဒီခီးစဉ်အတွက်မှာတော့မြန်မာနဲ့တရုတ်နိုင်ငံကြားသဘောတူညီချက်စာချုပ်တချို့ချုပ်ဆိုသွားဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဆော်မင်းထွန်းကပြောဆိုထားပါတယ်ခင်ဗျာ။